ဒီနေ့အစပိုင်းမှာကိုဗစ် -19 ရောဂါဖြစ်ပေါ်မှုကြာဆင်းနေရတာနဲ့အခုဒီရောဂါကူးစက်မှုဟာသတင်းခုနှစ်ပတ်ဇက်တိုက်တိုးလာနေတယ်လို့ဒီရောဂါကြောင့်တိစုံမှုတိုးနေတာကလည်းသတင်းလေးပတ်ရှိနေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကတက်ဒရစ်ဂေဘရီယယ်စ်စ်ကတနင်္လာနေ့ဂျနီဗာကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် In January and February the world saw 6 consecutive weeks of declining cases.We have now seen 7 consecutive weeks of increasing cases and 4 weeks of increasing deaths.
January နဲ့ February လောက်မှာမာတနောဒီရောဂါကူးစက်မှုသတင်း6ပတ်လောက်ဇက်တိုက်ကျဆင်းနေရကနေအခုတော့ကူးစက်မှုတိုးလာနေတာသတင်း5ပတ်ဇက်တိုက်တွေ့နေရတယ်လို့တည်ဆုံးမှုတိုးနေတာကလည်းသတင်း4ပတ်လောက်ရှိနေပြီလို့ပြောပါတယ်။အာရှနဲ့အရှေ့လယ်ပိုင်းဒေသတွေနိုင်ငံအများပြားမှာဒီရောဂါဖြစ်ပွားသူအတော်တိုးလာနေတာဖြစ်ပြီးဒါဟာကမ္ဘာတကာကိုဗစ် -19 ကာဝယ်ဆေးထိုးနှံပြီးသူသန်းပေါင်း980ရှိလာနေတဲ့ကြားကအခုလိုတိုးလာနေတာဖြစ်ကြောင်းလည်းပြောပါရစ်ဒါဟာလူမှုကျန်းမာရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေမှာရှုပ်ထွေးမှုတွေနဲ့အတူပုံမှန်မလုပ်ဆောင်တာတွေကြောင့်အခုလိုကူးစက်မှုရောတည်ဆုံးမှုကတိုးလာတာပါကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ခိုက်ရေးမှာကာဝယ်ဆေးရဖို့ကအရေးကြီးတာမှန်ပေမဲ့ကာဝယ်ဆေးထိုးတာတစ်ခုတည်းနဲ့မလုံလောက်ကြောင်းနဲ့ပုံမှန်ဆက်ပြီးလှုပ်ဆောင်ဖို့လိုအပ်တဲ့လူချင်းခက်ခွာခွာနေတာနှာခေါင်းစီးတက်တာယောဂပိုးရှိမရှိစမ်းသပ်စစ်ဆေးတာပိုးရှိသူကိုခြေရခံတယ်လို့ကျန်းမာရေးဆိုင်ရာလိုက်နာလှုပ်ဆောင်မှုတွေမမေ့ကြဘူးလို့သတိပေးပါတယ်။အခုချိန်မှာနိုင်ငံအများပြားကအထူးကုသဆောင်တွေမှာလူနာတွေပြည့်စုံနေပြီးတည်ဆုံးမှုတွေတွေ့နေရကြောင်းလည်းဒါရင်ဟာတကယ်တော့မဖြစ်ချင်ကြနဲ့ရှောင်နိုင်တဲ့ကိစ္စမျိုးဖြစ်တာကြောင့်သတိထားကြဖို့လည်းမှုဆော်ပါတယ်။